ါခင်ဗျာဒီနေ့တည်းဒီ live session မှာတော့ writer တင်းတောက်တွေအမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးအကြောင်းဆွေးနွေးတော့မှာဖြစ်ပါတယ်ဒီတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးတို့တရားရုံးကထောင်နေနေပြစ်ပစ်လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်မှာစိုးရိမ်တဲ့ဇန်တွေဝေဖန်တဲ့ဇန်တွေလည်းပြင်းပြပါနေအကြီးကျယ်ထွက်ခဲ့ပါတယ်ဆိုတော့ဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုဆွေးဆွဲခြင်းနဲ့တင်းတောက်တွေကိုထောင်ချလိုက်တာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမှုကောင်းနာကောင်းတရားဖြစ်ခဲ့သလားဒါမှမဟုတ်လေဒီမိုကရေစီအတွက်ကူပြောင်းမှုချိုးဖောက်နေတဲ့တန်းချီမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရားဖြစ်ခဲ့သလားဆိုတာတွေကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်ဒီပင်နယ်ဆွေးနွေးပွဲတို့ကိုလူခွေရှင်တွေတူဖြစ်တဲ့ဦးသိန်းတန်းဦးနောက်မြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်တို့ဖိတ်ကြားထားပါတယ်နှစ်ဦးစလုံးနဲ့လေလံမှုမှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်ကိုကြားနေပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံတကာအာရုံစိုက်ခံရတဲ့အမှုမှာအခုတရားရုံးရဲ့စီရင်ချက်ဟာဒီမနက်ငယ်တရားရေးမှန်တိုင်းမှာတကယ်ပဲစံနမူနာကောင်းတစ်ခုဖြစ်ခဲ့တယ်လို့ဆိုနေလားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလားဆိုတာကိုဆရာဦးသိန်းတန်းဦးအရင်သုံးသပ်ပေးပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ပြောရရင်တော့စံနမူနာကောင်းလည်းမဟုတ်ဘူးနောက်ပြန်ဆုတ်သွားတယ်လည်းမဟုတ်ဘူးဒါတော့ရိုးလို့ဖြစ်နေတယ်ကျွန်တော်တို့မြန်မာနိုင်ငံတရားရှင်ရဲ့တပိုင်းမှာအထူးသဖြင့်ဒုတိယဆရာနာရှင်ဖြစ်1988စလာတဲ့အချိန်နောက်ပိုင်းမှာတရားရှင်ကဒီလိုကြီးကတရားလို့လုပ်လာတဲ့အခါလည်းဘယ်တော့မှကျွန်တော်တို့တရားမျှတမှုနဲ့ဥပဒေရှင်ကြီးဘယ်တော့မှမဖြစ်ဘူး။ဆိုတော့အဲ့ဒါကမှမဟုတ်ဒီမှုမှလည်းကျွန်တော်ဖြစ်နေကြပဲ။ဒါဟိုစာနမူနာကောင်းကတော့မဟုတ်ဘူးဗျာ။စာနမူနာဆိုလို့လည်းမပြောနိုင်ပါဘူး။ဒါနောက်ဆုံးတာမဟုတ်ပါဘူး။ဒါဖြူဖြစ်စင်ပါပဲ။အဲဒီလိုကြီးကတရားလို့လုပ်ပြီးတော့တရားစိုးတဲ့အမှုတွေတိုင်းမှာဘယ်တော့မှတရားမျှတမှုမရပဲနဲ့တရားဥပဒေနဲ့အညီဘယ်တော့မှဖြစ်နေမရှိပါဘူး။ဒါတော့အဲ့လိုပဲဆက်ချက်ပြီးကြည့်နေပါလေ
။ဟုတ်ကဲ့ဆရာဦးသိန်းအောင်ကျေးဇူးပါကိုမြင့်ကျော်ရဲ့သဘောထားမြတ်ကိုမြင့်ကျော်ရဲ့အခုဒီစီရက်ကတကယ်တရားရေးစနစ်မှာစံနမူနာကောင်းတစ်ခုဖြစ်ခဲ့လားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလို့ပြောနေလားဘယ်လိုများသုံးသပ်ချင်လဲခင်ဗျာ
တရားစီရင်စနစ်မှာတော့စံနမူနာကောင်းမဖြစ်တာတော့အားလုံးသိပါတယ်ကျွန်တော်တို့သိတယ်လို့ဟိုလူတော်များများလည်းသိမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့ဒီလူရဲမှုမိုးရနိုင်ကတကယ်ဖြစ်တဲ့ဖြစ်ချက်ကိုသူကဖော်ထုတ်ဖွင့်ကြသူ့ကိုယ်သူတတိယဖော်ထုတ်ဖွင့်ရတဲ့အချိန်မှာဒီအပြင်ရင်းစနစ်ကဟိုနောက်ရင်းရဲ့ခုမှာမယုံကြည်ရတဲ့တွေပဲကြောင့်လည်းအချိန်တစ်ခုလေးပဲကျွန်တော်မျော်လင့်ရဲ့ဟိုပေါ်ထွက်ထူတယ်။ကျန်တဲ့တစ်ချောင်းလုံးတော့ကျွန်တော်မမျော်လင့်တာဘူး။တရားစီရင်ရေးကဟိုပြည်ထောင်ရေးအောက်မှာရှိနေတဲ့ဟိုဘယ်လိုခေါ်မလဲဖွဲ့စည်းပုံအမှားကြီးအတိုင်းပဲတရားစီရင်ရေးကပြည်ထောင်ရေးဟောတာငားမှုခံရမယ်ဆိုတော့ကျွန်တော်မျော်လင့်တာပြီးတော့ဒါပေမဲ့အဲ့ဒီရင်းမှုမရနိုင်ရဲ့တပြည့်ထွက်ဆိုချက်ကိုဟိုပယ်ချလိုက်တယ်ဆိုတဲ့အချိန်လေးပဲမျော်လင့်ရနေနေဖြစ်ခဲ့တယ်ဒါပေမဲ့အိမ်နောက်ပိုင်းမှာကျွန်တော်တော့မမျော်လင့်တော့ဘူးဆိုတော့တရားစီရင်ရေးကဒီယောဂဩဇာလမ်းမှုခံရတယ်ဆိုတာကျွန်တော်သိကြပြီဒါတို့တော့ဟိုဘလောက်ပြည်တန်ကြမယ်ဆိုဘလို့ပြည်တန်ကြမယ်ဘလို့ရေးမယ်ဆိုတော့ကျွန်တော်တော့ဟိုမသိအသေးစိတ်အိမ်နောက်ကြည့်တော့ကိုမသိဘူးပေါ့ဒါပေမဲ့ဘာဖြစ်လာမယ့်ရလဒ်ကမျော်လင့်နေပြီလို့ပဲကျွန်တော်တော့ပြောပြင်းပ
ါဟုတ်ကဲ့ဟိုတခုရှိတာပေါ့လေဒီအာနာပါနေဘက်ကတော့ဒီသူချင်းဒီရတဆူကအပိုင်းရတော့သူပြောတာရှိပါတယ်သူအုတ်ချုပ်ရင်းနဲ့တရားစီရင်နဲ့ကင်းလို့တယ်ဒါကြောင့်ဟိုတရားရေးလို့ငန်းနေလေသူဝင်းစုဘူးဆိုပြီးတော့သူတို့ပြောထားတာမျိုးလည်းရှိပါတယ်ဆိုတော့ဒီကိစ္စမှာဟိုပေါ့လေဟိုအုတ်ချုပ်ရေးပိုင်းနဲ့တရားရေးပိုင်းနဲ့ကတော့ဟိုဆက်ဆက်မှုမရှိဘူးဆိုပေမဲ့လည်းဒါလို့ဆက်ဆက်ဆရာဦးသိန်းအောင်လည်းထောက်ပြသွားတယ်ကွန်မြူနတီလည်းထောက်ပြသွားတယ်တကယ်တော့တစုံတရာလွတ်လပ်မှုမရှိဘူးဩဇာလွတ်မှုမှုတွေရှိနေတယ်ဆိုတော့အခုဒီစီရင်ချက်မှာရောဆရာဦးသိန်းတန်းဟိုဘယ်လိုပြောမလဲအုတ်ချုပ်ရေးပိုင်းမပါဘူးဆိုပေမဲ့ဆက်ဆက်ဆရာဦးသိန်းတန်းပြောလို့ပေါ့လေဟိုအာနာပိုင်းဘက်ကတစုံတရာဟိုလွတ်မှုမှုတွေရှိတယ်ဆိုတော့ဘယ်လိုအပိုင်းတွေမှာလွတ်မှုရလို့ဟိုကျော်ပြောလို့ရနိုင်မလဲဆရာ
ဟုတ်ကဲ့တော့တရားရင်ကဂရိ၄ပါးမှာဘုရားဂရိပေါ့ဗျာကြောက်နေရတာပေါ့နော်ဟိုဒီ2008ခေါ်ဒီလိုရှင်ဟန်းဦးကြီးအောက်ကနေပေါ်လာတဲ့ဘုရားစီစနစ်ပဲဒါ2010ပြည်နှစ်တရားစီစနစ်ဆိုတော့အဲ့ဒီအခြေခံပေါ်မှာတည်ဆောက်ထားတဲ့တရားရင်2008ခေါ်ဒီလိုရှင်ဟန်းဦးဆိုဆရာနာရှင်ကြီးရဲ့အကျိုးစီးပွားတွေရေးထားတဲ့ခေါ်ဒီလိုရှင်ဟန်းဦးကြီးအဲ့တော့အဲ့ဒီဆရာနာရှင်ကြီးတည်ထောင်တဲ့တရားရင်တို့တို့အကျိုးစီးပွားကိုကာကွယ်တဲ့တရားရင်ကြီးလေဖြစ်မှာပေါ့ဗျာအဲ့တော့အလိုလိုကိုရွေးချယ်တင်ရောက်ထားတဲ့တရားသူကြီးရဲ့အနေကနောက်ကျောင်းကြာဆိုရင်သမိုင်းတစ်လျှောက်လုံးအရာသူတို့ဟာဒီလိုဤလေးကြီးကတရားစွဲတဲ့အမှုမျိုးမှာဟိုလွတ်လွတ်လပ်လပ်လုပ်ရတဲ့အနေကမရှိဘူး။ဒါကြောင့်ဒီမှုမှာကျွန်တော်တို့သင်ချက်ကိုကြည့်လို့ရှိရင်ဒီမှုကြီးစတင်ပေါ်ပေါက်လာတော့မှရခိုင်ပြည်နယ်မှာဖြစ်တဲ့ရှင်းဝက်ချက်တွေကိုဒရင်တော်ဝါလုံးတို့ကဟိုဒီရောက်စားဖို့အတွက်ဒီရောက်စားဖို့အတွက်ဆက်သွယ်ဆောင်တဲ့အခါမှာထောင်ချောင်းစင်ဖမ်းတယ်လို့ကလန်းစင်လာပြီးတော့အပြစ်ပေးတဲ့အခါကျတော့ပိုယဟန်မင်းကြီးရဲ့ခီးစဉ်နဲ့ဒုသမရဦးမင်းစွေရဲ့ခီးစဉ်ကိုဒီဖုန်းထဲမှာတွေ့လို့ဆိုတဲ့အချက်နဲ့ ဒီဇွတ်ဆွဲပြီးတော့ကျွန်တော်တို့လုပ်သွားရတယ်အဲ့တော့ပုံမှန်30တကာကျွန်တော်ညှို့ဆုံးဖြတ်ပြီးတော့ပြောတာပါဒါတော့ official secret အကြေသူတို့ပြောတယ်ပုံမှန်30ခန်းငယ်မှာရန်သူကြီးပေါက်ကြတာဒီမှုမှာရန်သူကဘယ်သူလဲဗျာအဲ့တော့ကျွန်တော်တို့အစအရေကမေးခွန်းထုတ်ခဲ့ကြရတယ်ဒီ writer သတင်းဌာနကရန်သူဖြစ်သလားဆိုတဲ့ဒီဥရိကသနာပါအမေတော့အဲ့ဒီဟာကိုရှောင်နေအနေနဲ့နောက်ဆုံးကျတော့ဖုန်းထဲမှာကျွန်တော်တို့အီအီဖွဲ့တဲ့ယောက်ရဲ့ဖုန်းနံပါတ်တွေ့ပါတယ်ဆိုပြီးတော့မူကြီးစစ်တလက်ကပြီးတော့ခြားသွားတာအဲ့တော့အဲ့လိုအနေထားတွေကကျွန်တော်ကခုနကဘူမိကျော်ပြောတယ်ပဲအစိုးရကြီးကဒီမှုကျွန်တော်ပြစ်ဒဏ်မှာမှတ်ပြီးမှန်းထားပြီးတာပါခုနှစ်နှစ်ကြာပြီမှန်းထားပြီးတာပါအဲ့တော့ဒီအဲ့ဒီတိုင်းနဲ့ဘယ်နည်းနဲ့မှမလုပ်ဘူးဘာတွေလုပ်လို့နောက်ဆုံးပြစ်သေးမှာလဲအဲ့ပေါ့တော့ဒီအစ်ဒီဝါလုံးတို့တင်းတောင်နှစ်ယောက်ရဲ့ဒီဆက်နဲ့မကင်းဘူးလို့ဒီအစ်ရင်ကိစ္စကိုဒီမှုတွေပေါ်ပေါက်တယ်လို့ယူဆထားပုံရတယ်အဲ့ဒီအချိန်ကြီးကကျွန်တော်မျက်မျက်ဆာကြည့်တာဒီတိုင်းချင်းပါပဲအဲ့တော့ဟိုတကူးတကအမိတ်ညွန်ကြားချက်တောင်ထုတ်ပြမလို့တရားရုံးကအလိုက်တူနဲ့လုပ်တယ်ဆိုတာ
ဟုတ်ကဲ့ပါဆောင်းတင်အောင်ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းတော်တော်များများရှိနေပါတယ်နောက်တော့ဟိုစာရင်းအီးမေးလ်တွေပေးဖို့လည်းတော်တော်များနေပါတယ်ဆိုတော့အရင်ဆုံးကတော့တူကကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းအလှည့်ပေးချင်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အခုနောက်တရားသူကြီးကပြောတယ်သူတက်တဲ့ဟိုရင်းနှီးတယောက်ကတော့တက်တဲ့ဟိုထွက်ဆိုသွားတာပေါ့တော်တော်ချန်နဲ့ချန်နဲ့ဟိုအပားတစ်စီဆိုကတက်တဲ့မထွေးရတော့သူတို့အဲ့ဒါအကြောင်းမခိုင်လို့လို့အဲ့ဒီထောင်ချခြင်းဖြစ်တယ်ဆိုတော့သူပြောတယ်ကေရန်ကြရရေးဆိုတာပထမအဦးဆုံးတက်တဲ့ထွေးဆိုတဲ့သူကဘယ်ဘဝရောက်သွားတယ်ဆိုတာကျန်နေရေးရတဲ့တည်တာပဲအဲ့တော့ဘလို့ဒီနေ့မှာတက်တယ်ဘလို့ထွက်ဆိုနိုင်မှာလဲအဲ့တော့တရားသူကြီးကပြောတဲ့စကားတွေကလည်းဖြည့်ရှင်းချက်နဲ့သဘောမတူနိုင်ဘူးဘာလို့လဲဆိုတော့အခုနောက်ပြောတဲ့အတိုင်းပါပဲတက်မလို့လေးအောင်မှရှိတဲ့ဒီသေးကြီးဒီသေးကြီးကအမှုဖွင့်တဲ့ဥစ္စာကိုတင်နှားအားလုံးတော့ဒီတရားသူကြီးကပါလွတ်ရင်းနိုင်မှာလဲအဲ့တော့သူဖွင့်ဖွင့်နေတဲ့ဝန်ခံပြီးတော့ဟောအထက်မိတ်ပါပဲလို့ပြောလိုက်ရင်တော့ဒီသူကပိုချင်တော့အောင်မလို့ကျွန်တော်နေမယ်အဲ့တော့ဒီတိုင်းနဲ့လုံးနေနေဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်နိုင်ငံတကာဖိအားကပုံများလာဖို့ရှိတယ်။ဘာကောင်းဆုံးမှဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်သတိပေးချင်ပါတယ်
။ဟုတ်ကဲ့ပါကိုစိုင်းပွေကိုဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်ကနေဒါနိုင်ငံဦးညွန့်လာဖြစ်ပါတယ်။ဦးညွန့်လာသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်လို့တရားရုံးနဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံတရားဥပဒေစီရင်ရေးအစံအမူတာကောင်းမဟုတ်သလိုမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရာဆက်အာဏာရှင်အောင်မှလုံးဝယိုယွင်းပြည့်စုံနေတာဆယ်စုနှစ်များကြီးရှိခဲ့ပါပြီ။အခုရတားဆိုးရလက်ထက်မှာသတင်းသမားတွေရဲ့အခြေအနေကပိုပြီးတော့ဆိုးပါတယ်။ကိုယ်အလုံးနဲ့ကိုကျော်စိုးကိုအမိန့်ချမှတ်ဖို့တရားသူကြီးကနေမကောင်းလို့ရဲရွှေ့လိုက်ရတယ်ဆိုကြတဲ့ကဒီအမှုကိုကျွန်တော်တို့သုံးသပ်လို့ရပါပြီ။မဖြစ်မနေထောင်ချတော့မယ်ဆိုတာကိုကြိုတင်သိနေပါတယ်။နော်ဒါကြောင့်မလို့ဒီဖမ်းဆီးရဲ့အဖွဲ့ပုံကိုယ်တွေကလည်းမတရားဖမ်းဆီးချုံလာမှုနဲ့ပြန်ပြီးတော့ကျွန်တော်တို့တရားစွဲရမှာဖြစ်ပါတယ်။ဒါကြောင့်မလို့လဲဆိုတော့အပြစ်မရှိတဲ့လူတယောက်ကိုမတရားဖမ်းဆီးရဲ့ကွက်ဆင်ပြီးတော့ထောင်ချဖမ်းဆီးတာကဖမ်းဆီးရဲ့လူတွေကပြစ်မှုမတင်ဘူးလို့ဟောပြောရမှာဖြစ်ပါတယ်။နောက်တစ်ခုကအခုလိုကိုကျော်စိုးနဲ့ကိုဝါလုံးတို့ကိုဖမ်းပြီးတော့ဟုတ်လားဘယ်သူရဲ့လူငင်းချမ်းသာနဲ့မှပြန်လွတ်တာမျိုးလည်းမဖြစ်ဘဲနဲ့ဒီအမှုကမှားယွင်းတဲ့အမှုဖြစ်ပြီးတော့ပြန်ပြီးတော့အမှုကိုယုံသိမ့်ပြီးတော့ထိတ်ရှင်းလွတ်ပြရမှာဖြစ်တယ်လို့ပြောဆိုကြပါတယ်။ဒါကြောင့်လည်းဆိုတော့သူရဲ့မှုဟိုမိုးရန်တိုင်းဆိုရဲထွက်ချက်နဲ့ကြည့်ရင်လည်းဒါရှင်းပါတယ်။နောက်တစ်ခါရဲမှုရုပ်တင်ကိုယ်ကစီးရင်လည်းဆိုတာကိုလည်းထွက်ခဲ့ပါတယ်။အဲ့ဒါကြောင့်မလို့ဒီရဲမှုရုပ်တင်ကိုယ်ကိုလည်းဆွေးဆွေးမှုတာဝန်ရှိတဲ့အပိုင်းမှာလိုပါတယ်။အဲဒီအောင်လို့ဒီလိုပြန်ပြီးတော့လွတ်ပေးရင်တော့မှဘယ်သူမှကျေးဇူးတင်စရာမလိုပါဘူး။အပြင်းမရှိတာကိုထောင်ချောက်ဆင်ဖမ်းတဲ့အုပ်စုကိုလာဖမ်းပြီးတော့အရေးယူရမှာဖြစ်ပါတယ်။အပြင်းမရှိတဲ့လူကိုဖမ်းပြီးတော့အကြမ်းမျိုးလုံးနဲ့ဘယ်သူရဲ့လွတ်ငင်းချမ်းသာခွင့်နဲ့မှလွတ်ပေးရမျိုးကလည်းမဖြစ်သေးလို့ပါဘူး။လုံးဝအပြင်းမရှိပဲထောင်ချပြီးပြန်လွတ်တာပြန်လွတ်ပေးရမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါဦးညွန့်လားဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ထပ်ပေးစာရေးပေးဖို့ထားလဲတချို့ရှိနေပါတယ်။အရင်ဆုံးစာဆောင်ကတော့ဦးလာထွန်းတကုံမျိုးတစ်ခါပါမတ်စုံမဖတ်ပြပေးပါခင်ဗျာ။
ရိုက်တာတရင်းတော့ကိုဝါလုံးကိုကျော်စိုးအမှုစီရင်ချက်ဟာပြည်သူ့နဲ့နိုင်ငံတကာကဥပဒေပညာရှင်တွေနဲ့တရင်းသမားတွေတုံ့တက်ဝေဖန်ခဲ့ကြသလိုရိုးရင်းကြဆင်းပျက်စီးလာနေတဲ့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုတရားရေးစနစ်နဲ့လွတ်လပ်တဲ့တရားစီရင်ရေးကိုအဆုံးသတ်ညီကုန်းထုတ်လိုက်တဲ့စိုးရတဲ့နမူနာစံပြသက်သေပြကြတဲ့ခုပါပဲ။ဒါကြောင့်လဲဆိုတော့ဥပဒေရေးရအငင်းပွားချက်အကြောင်းချင်းရဆိုင်ရာအငင်းပွားမှုစတဲ့တရားဥပဒေဆိုင်ရာအရေးကြီးအခြေခံတွေကိုဥပဒေနဲ့အညီအများရှိမှောက်မှာဥပဒေအရအနှင်းထားတဲ့စ ီပိုင်ဝင်အာဏာရှိတဲ့တရားရုံးကဥပဒေကိုရှင်းလင်းဖွင့်ဆိုခြင်းနဲ့အမှန်တို့ရောက်အောင်စစ်ဆေးစီရင်ခြင်းဟာအခြေခံဥပဒေအရာတရားစီရင်အာဏာကိုကျင့်သုံးဖော်ဆောင်ခြင်းဖြစ်ပါတယ်။တရင်းနောက်ကိုဝါလုံးနဲ့ကိုကျော်စိုးအမှုစစ်ဆေးရမှာတော့လူပြတ်တဲ့ထွက်ချက်မှာဒုရဲချုပ်ကအမှုစင်မီဖမ်းဆီးစေခိုင်းခဲ့ကြောင်းပြီးခဲ့ရတဲ့အချက်ကိုတရားရုံးကဥပဒေအရအတိမတ်ပြုစဉ်းစားခဲ့မှုမရဘူးဆိုတာကိုလိုက်ပါဆောင်ရွက်ခဲ့တဲ့ရှေ့နေရင်ရှင်းပြချက်မှာတတိပြုမိခဲ့ပါတယ်။ဒါဟာဥပဒေဆိုင်ရာပြဿနာပါ။အကြောင်းချင်းရဆိုင်ရာပြဿနာကတော့ရဲကကိုပါလုံးတို့ကိုခေါ်ယူပေးခဲ့ပြီးတော့အဲ့ဒီနေရာကထွက်ထွက်ချင်းမှာပဲနောက်တစ်ဖက်ကဖမ်းဆီးခဲ့ကြောင်းအထင်ရှားပေါ်လွင်နေတဲ့အချက်ကိုတရားစီရမှာရှင်းလင်းစစ်ဆေးတယ်ဆိုတာပေါ်လွင်ခြင်းမရှိသလိုတပ်တွေထွက်ဆိုခဲ့တဲ့ရဲရာရှိတဲ့ထောင်ချခဲ့ရပြီးအလုပ်ပြုတ်ခဲ့ရတဲ့တရေတွေလည်းထွက်ပေါ်ခဲ့တာပါဒီအချက်တွေကိုနိုင်ငံတကာနဲ့ပြည်တွင်းတရေအခွင့်အရေးကကန့်ကွက်ချက်တွေမှအထင်ရှားဖြစ်လာတာပါကိုဝါလုံးတို့အမှုစီရင်ချက်ကတရားစီရင်ရေးအတွက်စိုးဝါစွာထိခိုက်စေခဲ့တာကတော့အထင်ရှားနဲ့အခိုင်အမာပါ
ဟုတ်ကဲ့ဒါကဥလာတုံးတခုမျိုးတစ်ခက်ပေးစားပါနောက်စာတစ်စာကတော့ကျွန်တော်တို့မေတ္တလာမျိုးကဥစိန်မောင်ရဲ့စာဖြစ်ပါတယ်နားလောင်ကိုကျေးဇူးပြုဆက်ပြီးပါအောင်လေ
Friday's Student Hall ကိုဝါလုံးတို့အမှုကိုကဘာကစောင့်ကြည့်ဝေဖန်မှတ်ချက်တွေပေးခဲ့ကြပါတယ်ထောင်ချောက်ဆင်ဖန်တဲ့အမှုလူပြတ်တက်တွေမခိုင်းလုံတဲ့အမှုစသဖြင့်တဘောရားတွေအမြင်တွေထောက်ပြပြီးတော့တရားမစွဲတဲ့အမှုလို့ဆိုခဲ့ကြပါတယ်ခြုံငုံပြောရရင်ပြည်ရင်းပြည်ပါကလိလသူအများကတရားတည်လွတ်တဲ့အမှုဖြစ်တယ်လို့လည်းဆိုခဲ့ကြတာပါတို့တော့လေယခုလိုထောင်နန်း9နှစ်စီပြည်တံချမှတ်လိုက်တော့လေပြည်ရင်းပြည်ပအနှံ့ဒရင်းမီဒီယာတွေနိုင်ငံတကာအကြီးအကဲတွေလူအခွင့်အရေးဆိုင်ရာအဖွဲ့အစည်းတွေပုတ်ပွက်ညံငုံကြတာပါအမှုကိုဒီလိုစီရင်လိုက်တာကိုမဆွတ်ဖက်လို့ပါဘူးအကျိုးတရားမှုကိုတော့တင်ပြဆွေးနွေးလိုပါတယ်ဒီလိုစီရင်တာကြောင့်နိုင်ငံတော်နဲ့အစိုးရအဖို့လဲဘာမှအကျိုးမရလိုက်ပါဘူးတရားလိုလုပ်ပြီးတော့တိုင်ကြားတဲ့သူအဖို့လဲဘာအမျက်မှမရပါဘူးတရားစီရင်ရေးအတွက်တရားသူကြီးလောကအဖို့လဲစီရင်တုံးတစ်ခုအဖြစ်စံမပြုတ်နိုင်တော့ပါဘူးဒရင်းမီဒီယာလောကအဖို့လဲကောင်းမွန်စံပြုတ်လောက်တဲ့ရလကောင်မဖြစ်ခဲ့ပါဘူးအကြောက်တရားပဲရစီတယ်လို့ထင်ပါတယ်ဒီတော့အချုပ်အနေနဲ့သုံးသပ်တင်ပြရရင်ဒီအမှုကဒရင်းမီဒီယာလောကကိုတုံ့လုံ၆ခြားစေပြီးအမှန်ကိုမရေရဲမပြောရဲမလုပ်ရဲဖြစ်သွားစေနိုင်ပါတယ်ဒီမိုကရေစီပြုတ်ပြင်ပြောင်းလဲခြင်းနဲ့ပြည်စင်ကျင်းရသူကိုနှောက်ပြန်ပလက်လန်ကြစေတဲ့သဘောမျိုးမြင်စေပါတယ်စွတ်တုထမနိုင်ကြိုးကြပြီးတော့ပြည်သူတို့ရဲ့နားမျက်စိတို့ကိုအပိတ်ခံရတဲ့သဘောလို့ထင်စရာဖြစ်ပါတယ်တရားဥပဒေထက်မှာဘာတွေရှိနေသေးတယ်လဲဆိုတာတွင်းမြင်စဉ်းစားပြီးပြည်သူအများခြောက်ခြားရတဲ့အဖြစ်ကိုရောက်စေပါတယ်။နိုင်ငံတော်နဲ့အစိုးရတို့ကိုကမ္ဘာလေမှာလက်ညှိုးထိုးအပြစ်တင်ခံရအောင်မျက်နှာကိုအိုမဲတုပ်ပေးလိုက်တယ်လို့ဖြစ်သွားရတယ်လို့မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါတော့မေတ္တာမျိုးကဥစိန်မော်ရဲ့စာပါ။သူကတော့ဒီအခုစီရင်ချက်ကတကယ်ဆိုရင်ဘု து အတွက်မှအကျိုးမများနိုင်ဘူးဆိုတော့ထောက်ပြပါတယ်။ဆိုတော့ကျွန်တော်တရားဥတင်တဲ့ဟုတ်ကိုပြန်မေးချင်ပါတယ်။ဆိုတော့ဘု து အတွက်မှအကျိုးများနိုင်တဲ့ကိစ္စကိုဘာကြောင့်ဒီလိုစင်ကြချခဲ့ရလဲတကယ်ဆိုရင်စောစောဆရာတို့ပြောသလိုပေါ့လေဒီပြည်ရေးလက်ရောက်ခံဖြစ်နေတဲ့အဖွဲ့အစည်းကလောက်ကကိစ္စဖြစ်တယ်ပဲထားပါနောက်ဒီစစ်တပ်နဲ့ပြည်ရေးဆိုတာတကယ်တော့ဒီမှုဆိုနိုင်ငံတကာလည်းစောင့်ကြည့်နေတော့ဒီစစ်တပ်နဲ့ပြည်ရေးဆိုတာလည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံကမျက်စိထောက်ထောက်လည်းကြည့်နေတယ်ပြည်အရေးလည်းပြင်းနေဆိုတော့ဒါသူတို့အတွက်အကျိုးကောင်းကျိုးရဲ့ဆိုးကျိုးတော့ပုံမလာနိုင်ဘူးလားဆရာဆိုတော့ဘာရည်ရွယ်ချက်နဲ့ဟိုလုပ်တယ်လို့များပြောနိုင်လဲဆရာ
ဝင်းတော့ thinking ပေါ့ဗျာစဉ်းစားနေပေါ့နော်တကယ်တော့ဒီချက်အမေရိကန်ရဲ့အချိန်မှာကျွန်တော်ဆက်နေရနေဆိုရင်တော့နိုင်ငံတော်တိုင်ပန်းငံပုဂ္ဂိုလ်ဒီကုလသမဂ္ဂသွားတော့မယ်ကုလသမဂ္ဂမှာကျွန်တော်ဆွဆွချက်ဒီတကယ်ဟိုကျန်တဲ့ခိုင်ရင်ဆိုင်နေတဲ့အချိန်ကြီးမှာဒီအမေကြီးကချရတယ်နော်ဒါဒီမင်းချလိုက်တယ်ဆိုတော့ဒီကြတာတော့ကျွန်တော်အထင်ပြောရရင်တော့ဒီအစိုးရရဲ့သဘောထားတော့ဟုတ်ပုံမရဘူးကြာဒီနောက်ကြည့်တော့အာမင်းမဖြစ်ဘူးအဲ့တော့ဘာလို့ဒီလိုလုပ်လဲဆိုတော့တကယ်တော့ဒီသုဒ္ဓမန္တန်ကိုမဖြစ်တဲ့နဲ့ကြည့်လိုက်တာပါအခုကျွန်တော်တမိုင်းမှာမဖြစ်ဘူးလေအင်းနေလူတမှုကြီးဝန်ခံရတယ်ပေါ်ပေါက်တာလေပေါ့ဗျာဒီလိုက်တာတဲ့ထာနဲ့ဆိုနောက်နောင်အဲ့ဒါမျိုးကြီးပေါ်လာမှာစိုးရိမ်ကြတယ်ဟောအဲ့ဒီအတွဲဟောအကြောက်တရားနဲ့ဒီဟာဒီလိုဒီလိုအမိကြီးချအောင်နော်ပတ်ဝန်းကျင်ခံပြီးလိုက်တာလို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ပါဆရာဦးတင်ဆရာဆိုကိုမြင့်ကျော်ရဲ့သဘောထားအောင်ခင်ဗျာအခုဟိုတကယ်ကျတော့အကျိုးဆက်ကသိကောင်းလာတာလည်းမဟုတ်ဘဲနဲ့ဒီလိုစင်ချင်းမျိုးချပြစ်တာဘလို့တခြားနောက်ကံအကြောင်းရင်းတွေရည်ရွယ်ချက်တွေရှိနေတယ်လို့ဟိုသုံးသပ်လို့ရတာကိုမြင့်ကျော်ရဲ့
ကျွန်တော်ဟိုအဓိပ္ပာယ်ဖွင့်ဆိုကြရတော့သူတို့ဘာမှန်ရယ်ကျွန်တော်နားလည်တဲ့ဟာတော့သတင်းမီဒီယာကိုဒီလိုမျိုးလုံငင်းချက်ဖွဲ့ရည်လူ့ခွင့်ရေးချိုးဖောက်မှုကိုသတင်းမီဒီယာကစုံစမ်းဖော်ထုတ်ဖို့ဟိုမရေအောင်လို့သတင်းစကားတစ်ခုပါအောင်ပေါ့နော်အဲ့လိုသတင်းစကားပါတဲ့အခါမှာလည်းဟိုဂျန်ငွေလေးရရင်လည်းထောင်နဲ့တစ်နှစ်လောက်ကြောက်အောင်နဲ့ထောင်နဲ့သုံးနှစ်လောက်ကြောက်အောင်နဲ့ဒီမိရလူတွေကကြောက်မှာမဟုတ်ဘူးလို့အဲလိုလူငယ်တက်ခွက်တွေကယူဆတာလို့အဲ့ဒါကြောင့်က
ကြီးလေးတဲ့ပြည်တံနဲ့ခုနှစ်နှစ်ဆယ်နှစ်ဆိုတဲ့ဟာမျိုးနဲ့ပြည်တံချမယ်ဆိုတဲ့ဟာမျိုးတို့ကဟိုယူဆဆုံးဖြတ်ထားပြီးသားဒီဖန်ကြီးစဉ်ကလေးကဆိုတော့ကျွန်တော်တင်စားကျင်လာတော့လွယ်လွယ်လေးနားလည်အောင်ဆိုတော့အဆွေလိုတဲ့လူကဘယ်လိုလဲဆိုတာကျွန်တော်တို့သိနေကြတာပေါ့နော်သို့တော့ဟိုအိမ်ညာမှာလေးပြည့်တဲ့သူပဲဖြစ်စေအဆွေလိုတဲ့ဟာကိုသွားပြီးတော့အတီးပြူဒိသလိုအားပေးအမြောက်ပြည့်တဲ့ဟာမျိုးပဲဖြစ်စေအိမ်ညာမှာတော့တရားကြီးစနစ်တို့ဟိုဘယ်လိုဆောင်နေအစိုးရတို့ဆိုတာတော့အဲ့လိုမျိုးကကျွန်တော်တို့ကသူတို့တရားခံလို့မပြောပါဘူးသို့တော့ဒီလိုမတရားမှုဒီလိုမျိုးချင်းချောက်မှုကိုသွားပြီးအတီးပြူပေးတဲ့ဟာကတော့ဟိုဘယ်လိုဆောင်နေကိုရီမှာမူလရှိတဲ့ဂုံဒိတ်ခါအဲ့လိုမျိုးတွေပါဆုံးဆုံးပြေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဘယ်သူကဘာလို့လုပ်ခင်လဲအစွဲပရိလိုချင်နေဆိုရင်ဟာကိုကျွန်တော်တို့အားလုံးသိကြည်သားလို့ကျွန်တော်တို့အဲ့လိုပဲပြောနေတာ
ဟုတ်ကဲ့ပါကွန်မြူနတီဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်ကွက်ကိုကိုယ်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းပြန်ပြီးအလှည့်ပေးခြင်းပါတယ်တူကတော့ကိုတန်းမောင်ဖြစ်ပါတယ်မြန်မာနိုင်ငံရပါပဲကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဒီဥပဒေမှာစောက်ဖမ်းလိုက်တော့တို့ကလွဲနေပါတယ်တကယ်လို့ဖမ်းတဲ့လူကတစ်ဖက်ဟိုတရားစွဲဆိုတဲ့ဖက်ကတစ်ဖက်ဟိုတရားဒီအမှုဖိပြီဆိုရင်တရားလူကဖြစ်တဲ့ဟာတော့မပြတ်နေတဲ့ဟာကိုဒီအမှုကပြတ်နေတဲ့ဟာကိုဒီလိုသူတို့အမိန့်ချဖို့ကစံစီတယ်ဆိုတာလည်းဒါပေါ်လင်းနေပါတယ်ဒါဟိုရှင်းနေလည်းသိပါတယ်တရားလူကအမှုကိုမောင်းမတိဆောင်နိုင်ဒီအမှုကပြတ်ပြီပြတ်ပြီဆိုရင်ဒီတရားခံတွေကိုလွတ်ပေးရမှာဒီသတင်းတော့ဒီလိုဒါခုနကဒီလိုပုံစံမလုံးဘူးဒီလိုပုံစံလုံးရင်ဒီလိုပုံစံနှိမ့်ခွမယ်ဆိုတာကိုနောက်နောက်လူတွေကိုဒါသိကြတာပြလိုက်တယ်ဗျာနောက်တရားရဲအများကြီးတံပါစီလေပေါ်ပြဖို့ဒါတော့သူကပြိတ်ရတဲ့သဘောမျိုးပါဘလောက်ပါလဲဆိုကျေးဇူးပါ
ဟုတ်ကဲ့ကုသမဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
သတင်းသမားတွေကိုဖမ်းဆီးတာထောင်ချတယ်ဆိုတာတော့ဒါမတရားသူတို့ဖမ်းဆီးထောင်ချတယ်ဆိုတာကျွန်တော်တော့ကလေးညီအောင်တိတဲ့သဘောမျိုးဖြစ်နေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာဆွေးနွေးပေးတာခုကတော့ဆွေးနွေးရဲ့အထဲမှာရောကျွန်တော်အီးမေးလ်ပေးဖို့ရဲ့အထဲမှာရောတော်တော်များများဒီသတင်းတောက်တွေထောင်ချတဲ့ကိစ္စမတရားဘူးဆိုတဲ့သဘောထားတွေတော်တော်များတွေ့ရပါတယ်ဒါပေမဲ့ဒီချိန်ထဲမှာဆရာဦးတင်းတန်းတို့ကျွန်တော်ဟိုပေါ်ကပေါ်လီကိုမေးချင်တာတစ်ခုကတော့ဟိုဒါနဲ့ပတ်သက်လို့ဒီကိုဝါလုံးကိုစင်ကြဲချလိုက်တော့လည်းကျွန်တော်သတင်းတွေ Facebook မှာတင်တော့အောက်ကနေပြီးတော့ဟိုနဲတော်နဲသေးပဲဆိုပြီးတော့ပြောရမျိုးရှိတယ်ကျွန်တော်အခုဒီဆွေးနွေးပွဲလုပ်ဖို့ကျွန်တော် Facebook မှာတင်တော့လည်းပဲဟိုသတင်းတောက်တွေဒီစူရီကိုထောင်ချလိုက်တာနဲတော်နဲသေးဒီကတော့လုံးဝမှာဆိုပြီးတော်တော်ရင်းရင်းကြပြနဲ့မှတ်ချက်တွေပေးရလည်းရှိပါတယ်ဆိုတော့ဒီလိုသဘောရှိတဲ့သူတွေရောဟိုတော်တော်များရှိနေသလားဟိုနောက်တစ်ခုကျွန်တော်စဉ်းစားမိတာဒီမှုမှာဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေနဲ့အရေးယူခဲ့တာဆိုတော့ဒီလုံခြုံရေးတို့ဒီအမျိုးသားရေးတို့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဒီအပေါ်မှာဟိုဒိတ်ပဲကောက်တာတွေအမြင်လွဲရည်ရှိနေလို့လားဆရာအမြင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဗျာနှစ်ချက်ပေါ့နော်ပထမတစ်ချက်ကတော့ခုနကကိုကြီးတို့ပြောတဲ့လိုပါဗျာအစွဲကိုလူသူမီဒီယာအသွားစီတူနေကြတယ်လေးတိတူပါခရားတယ်မှာဆိုတော့အစွဲကိုလူသူရဲ့တပည့်တွေကဒါကိုခုနှစ်နှစ်နေတယ်ခင်ဗျာပါပေါ့ဗျာဒါတော့ဆိုရင်လုံလောက်ပဲဖြစ်ပါတယ်နောက်ခုနကတော့ Official Secret Act 1923ကြီးပြည်သိမ်းမှာအင်္ဂလိပ်နယ်ကသမားကသူ့ကိုလိုနီကိုကာဝယ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေကြီးဗျအဲ့တော့အဲ့ဒီဥပဒေမှာအဓိကပြဋ္ဌာန်းထားတဲ့ဒီကြီးရွယ်ချက်ကအစိုးရဝန်ထမ်းတွေပေါ့နော်အစိုးရဝန်ထမ်းတွေကနိုင်ငံတော်ဤဝက်ချက်တည်းပေါက်ကြားမှဆိုးရွက်တဲ့ကာဝယ်တာပေါ့သူတို့ရဲ့ကျန်နေရကိုကာဝယ်တာအဲ့တော့ Official Secret Act ကိုပြဋ္ဌာန်းတာကအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းတာအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားရတော့ဒါကနိုင်ငံသားတိုင်းအပေါ်မှာလည်းသိပါတယ်ဝန်ထမ်းနဲ့မကောက်တို့ရတယ်သူကဒီမှာအပြစ်ပေးရယ်ပုံမှန်သုံးပြည့်ရယ် definition မှာအဓိကကြားတဲ့အချက်ကကျွန်တော်တို့ဒီပြုတ်ဝက်ထားတယ်ဆိုတော့စီမံချက်ဒီပုံကျန်းနေပလယ်နေဒီဇိုင်းနေပြုတ်ဒါကဟုတ်ဒီဓာရီကိုဂျန်သူကတိုက်ရိုက်ရှိစီကွယ်ဝှက်ရှိစီသုံးပြန်အောင်ဂျန်သူကြီးကိုပေါက်ကြားဆက်တယ်ဟာဗျာအင်းကြီးဆိုတာဒီမှာပြန်ပါလေအင်းကြီးဒါအဲ့လိုပြောမှာတစ်ဖက်မှာဒါအချက်စီ information လို့လည်းဆိုတာတိတ်စီစီရှိတယ်အဲ့တော့ကျွန်တော်တို့ပခုတ်ကူမှာတုန်းကတော့အောင်ဆန်းစီပြောတဲ့သူပြောရမှာပဲ။လုံကြုံရေးလုံကြုံရေးဆိုပြီးတော့လွတ်လပ်ရေးကိုပြစ်ထားလို့မရဘူးတရင်လောက်ဆုံး။တစ်ဖက်ကလည်းတရင်လောက်ဆုံးဆိုပြီးတော့လုံကြုံရေးကိုထိကြိုက်တယ်မရဘူးဆိုတော့ balance ပေါ့ဗျာ
။ဟုတ်ကဲ့
ဒီနေ့မှာတော့ကျွန်တော်ထင်နေရဒီတို့ရမ်းမင်းကြီးရဲ့အစီအစဉ်ပေါ်ပြတော့obviously secret agent ကဆိုင်ကြီးလို့ထင်တယ်။ကျွန်တော်တို့ဒီကျွန်တော်ချစ်နေတယောက်နဲ့ပြောရရင်ဒီဟာလွဲမှားတဲ့ဆောက်ယူချက်ကိုကျွန်တော်ယူတာ။
ဟုတ်ကဲ့ပါဆရာဟုတ်တယ်ဒီဖြစ်စင်မှာတော့တော်တော်များဟိုအမိမောက်မတဲ့တဲ့ကိစ္စတော်တော်များရှိရဆိုပြီးတော့ဟိုထောက်ပြရရတော်တော်များရှိနေပါတယ်ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုဒီမှာသီးမေးတွေဆွေးဆွေးတွေပြေဖို့ထားတဲ့စာရင်တော်တော်များကြံနေပါလိမ့်တယ်တချို့တော့မဆုံးမဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဂျင်းဒီကပ်ဆိုတဲ့အကောင်ကတော့အစိုးရနဲ့စစ်တပ်မရှိရင်ရပါတယ်တဲ့လွတ်လပ်တဲ့မီဒီယာမရှိရင်မရပါဘူးတဲ့အားလုံးအမောင်တိုက်တဲ့ပြန်ပြီးကြသွားနိုင်ပါတယ်တဲ့ဆိုဖီယာဆိုတဲ့အကောင်ကတော့စတုဒ္ဒမိုင်းနိုင်ကျိုးနေတဲ့နိုင်ငံမှာဖြောက်မတ်မှန်ကန်တဲ့ဘယ်စီးပွားရေးသမားမှစီးပွားရေးလာမလို့ရတယ်လို့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကလည်းကျမတို့နိုင်ငံကိုအထင်သေးအမြင်သေးနဲ့ကြည့်နေပါပြီတဲ့ဟင်းထက်ဆိုတဲ့အကောင်ကတော့တရားရေးမှန်တယ်ကစိတ်ပြတ်ဖို့ကောင်းတာကတော့စံနမူနာပါပဲတဲ့ငငယ်တော့ကတင်ခဲ့ရဘူးတဲ့ဘရင်တစ်ပါးနီလာကန်တိုင်မှာကိုစာလက်ကြံထုံးကိုတုတ်လို့မြင်မကောင်းဖြစ်နေတော့ဘရင်ကအမိန့်ထုတ်တယ်တဲ့နောက်ထပ်ထုံးတုတ်တဲ့သူကိုလက်ဖြတ်စေဆိုပြီးအမိန့်ထုတ်လိုက်တော့သူကိုယ်တိုင်သွားတုံပြီလို့တရားခံဖြစ်တဲ့ဘရင်ကသူ့လက်ကိုအဖြတ်ခံပြီးအင်္ဂါမစုံလို့ထိနှက်နဲ့မတမ်းမအဆက်ဆိုပြီးတောထွက်သွားရတယ်တဲ့အဲ့ဒီလိုမျိုးခင်နောက်ဖက်ရအောင်ပြန်သွားနေသလားလို့တော့ထင်မိပါတယ်တဲ့အောင်ဖြစ်သည်ဆိုတဲ့အကောင်ကတော့ရိုက်တာသတင်းတော့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးလုံးဝထောက်မချတဲ့ပါတဲ့သူတို့နှစ်ယောက်ဖော်ထုတ်လို့ရခိုင်ပင်ကလေးအရေးခင်ကပြစ်မှုကျူးလွန်တဲ့သူတွေပြစ်မှုထင်ရှားလို့အရေးယူခံခဲ့ရပြီးပြီတဲ့သူတို့ကိုထောက်ချမယ်ဆိုရင်ဒီအရေးခင်မှာအစုလိုက်ပြုံလိုက်တက်ဖြတ်တဲ့သူတွေကပေးရတဲ့တာဝန်ကိုထမ်းဆောင်ရင်းဖြစ်လို့အရေးမယူသင့်ပါတဲ့တက်မတော်ကအစိုးရကိုအမိန်ပေးလို့မရပဲတက်မတော်ကတတိတခြားရှိနေသူတွေကတော့တရားစီရင်ရေးကကမောက်ကမဆက်ဖြစ်နေအောင်ပါပါတဲ့နောက် Duck Hawks ထုံးဆိုတဲ့အကောင့်ကတော့မြမပြည်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးကိုတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေကတခြားသူတွေထက်ဥပဒေကိုလေးစားလိုက်နာဖို့လိုပါတယ်တဲ့ငါတို့ကိုရန်ရှာလို့ငါတို့ပြန်တက်တယ်ဆိုတာကအညိုးနဲ့ခလစားချေရာရောက်ပါတယ်တဲ့ဥပဒေကြောင့်ရာရသွားမယ်ဆိုရင်ဘလိုမျိုးရည်ရွယ်ချက်တွေရှိလဲတော့မသိဘူးတဲ့အခုလိုမျိုးပစိမ့်နဲ့ထွင်းရလောက်အောင်ဖြစ်မလာသင့်ဘူးလို့ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတော်တော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
ကျွန်တော်နိုင်ငံရဲ့တရားစီရင်စနစ်ဟာနောက်ကြောင်းပြန်လည်နေရမှာမဟုတ်ပါဘူး။ရှေ့ကိုရွေးကိုမရွေးသေးတာလို့ပဲယူဆမိပါတယ်။ဆိုရကပြည်သူတွေရဲ့ဘဝလုံခြုံမှုကိုကာကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကောင့်ထဲဖော်ချနေတယ်။ဒါပေမဲ့အစိုးရလက်ထက်မှာပြည်ထောင်စုနဲ့တရားစီရင်မှန်တိုင်းကိုအပြည့်အဝထိန်းချုပ်နိုင်တဲ့အုပ်ချုပ်ရေးအာဏာမရှိဘူး။မှန်ကန်တဲ့တရားစီရင်စနစ်ဖြစ်ပေါ်လာဖို့အကောင့်ကအကြံပြုထောက်ပြခဲ့တဲ့တရားလွတ်တော်ရှေ့နေကြီးဥက္ကိုနီလောက်ကျန်ခံရတဲ့သတင်းမှန်တွေနဲ့တရားဥပဒေစိုးမိုးရေးတက်မလာဖို့ကြိုးပမ်းခဲ့တဲ့တဲ့နောက်ကိုပါကြီးအသက်ခံရရတယ်။အခုရိုက်တာတဲ့နောက်ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ထောင်ချောက်စင်အဖမ်းခံရကြောင်းမိမိရဲ့ယာဒူးအခွင့်အာဏာတွေကိုဆွတ်လွတ်ပြီးအမှန်တိုင်းထွက်ဆိုသွားတဲ့ဒူရဲမှုမိုးရံနိုင်ကိုယာဒူးကချက်ချင်းဖြုတ်ပြီးအင်းစိန်ထောင်ထဲပို့ပစ်ခဲ့တယ်။ကျွန်တော်နိုင်ငံမှာအမှန်တရားဘက်ကယက်တီလာသူမြည်သူမဆိုးအသက်ခံရရင်အသက်ခံရအသက်မခံရရင်ထောင်နှံဆံပြီးဘဝပြတ်သွားအောင်အလုပ်ကြံခံရပါတယ်။အဆိုးဆုံးကတော့ရိုင်းနေနေတဲ့တရားစီရင်မှန်တိုင်းတက်မလာဖို့ကိုတက်ကြွန်းထားတဲ့ဥပဒေပညာရက်ဒီကိုရဲ့ဂုံတိတ်ခါတွေနဲ့ဘယ်လိုထိမ့်ညိပေးနိုင်ရင်ကောင်းမလဲလို့ဆင်ခြင်တွေးခေါ်နိုင်တဲ့တရားရေးဝန်ထမ်းတွေရှားပါနေခြင်းပါပဲအမှုကိုစီရင်ဆုံးဖြတ်မဲ့နေကြမှာပဲတရားသူကြီးနေမကောင်းဖြစ်တယ်ဆိုကြတဲ့ကတရားသူကြီးမှာဖိအားတွေရှိနေပြီဆိုတာထင်ရှားနေပါတယ်သတင်းလွတ်လပ်ခွင့်နဲ့တရားစီရင်မှန်တိုင်းပြိုလဲနေကြောင်းနိုင်ငံတကာကဝေမျှထောက်ပြနေတဲ့ကြားကရိုက်တာသတင်းတော်နှစ်ယောက်ကိုဒီလိုအမိန့်ချမှတ်လိုက်တာဟာအမေစုနဲ့တကွအစိုးရအပေါ်မှာစီးပွားရေးနဲ့နိုင်ငံရေးဖိအားတွေကျလာအောင်ရည်ရွယ်ချက်ရှိရှိလောက်ဆောင်လိုက်ခြင်းလို့ပဲယူဆမိပါတယ်။အစိုးရအနေနဲ့လည်းနိုင်ငံတကာကပြည်တွင်ဝေဖန်ရှုတ်ချနေတဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ခြေနှက်မှုရအောင်ရှင်းပြခြင်းတန်နေပြီလို့လည်းယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်သက်သနာစာပါသူကလည်းသူ့စာထဲမှာဒီအစိုးရကိုအကျက်တက်ပြအောင်ရည်ရွယ်ချက်ရှိရှိနဲ့လုပ်တဲ့ဆိုတဲ့သဘောထားကိုပြောထားပါတယ်။ဒီချိန်ထဲမှာပဲဒါကိုအစိုးရအနေနဲ့လည်းခြေနှက်လောက်ရှင်းပြခြင်းနဲ့ဆိုပြီးပြောပါတယ်။ဆိုတော့ဆရာဦးတင်းတန်းဝေးဟုတ်ကုလို့ချင်းနေမျိုးမှာအစိုးရအနေနဲ့တနည်းနည်းနဲ့ပေါ့လေအဖက်ဆင်နေအောင်လုပ်နိုင်မယ်နီလန်အောင်ဘာများမြင်မိလဲဆရာ
ဒီအားတော့ရခုကတော့တော့ဆရာတော့ကျွန်တော်တို့ဒါတက်ဆိုင်ရာကတရားရုံးကအမိချတော့ကျွန်တော်တို့ရုံးစင်းနဲ့တက်ဖို့ရှိပါလေတော့တစ်ခါတည်းပြည်တော်သူတရားတော်ဆိုဒီရောက်ပါပေါ့နော်ရောက်ပါလေဒါကတော့တရားတူကြီးကကြာထန်းတဲ့ဥရိယာတူရဲ့လူလက်ခွင့်ကဒီသူ့စီရင်တော်တွေအရာဆုံးဖြတ်သွားတာပေါ့ဗျာဆိုတော့အဲ့ဒါကိုမကြည့်နဲ့ရင်ကျွန်တော်ဥရိလမ်းကြောင်းအရာဆက်သွားနိုင်သေးတာပေါ့နော်ဆက်သွားနိုင်သေးတော့ကျွန်တော်တို့ဒီဒီတဲ့လူ့ဘယ်ကြီးရဲ့မူရတရားကြီးကိုတော့ဒီဒီထုတ်ချေရကဘယ်စောက်ပတ်ရှင်မရှိသေးဘူးပေါ့နော်ဒီကြားထားတဲ့ပေါ်ပြီးကျင်းတယ်တို့ရတယ်အစိုးရအနေနဲ့ကတစ်ဖက်ကဒီအဆက်ဆိုရင်ဒီဖော်မေးရှင်းနဲ့ဒီတုံ့ပြန်ရေးပေါ့ဗျာအဲ့ဒီနှစ်ခုနဲ့ပတ်သက်ပြီးတော့ညှတာတဲ့ညှကြည့်သဘောတွေထုတ်ပြန်ပြီးတင်လို့ရှင်တယ်ဘယ်လိုဟာတွေကတော့အစိုးရအဓိပ္ပာယ်တရားကြီးတွေမှာပါတဲ့ဟာတွေဘယ်လိုဟာတွေကတော့မရေးတင်ဘူးဒါမျိုးပေါ့နော်အဲ့ဒါမျိုးကြည်ကြည်ပြန့်ပြန့်နဲ့တဘောရာထုတ်ပေးတယ်လို့ပြောတယ်။အခုလိုအမှုတွေကိုဆက်ပတ်တာမျိုးတော့လုံးလို့မရဘူး။ပြန်လုံးလည်းမလုပ်ခဲ့
ဘူး။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့လူခွေရှင်တွေဦးတင်တန်းမြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကိုရင်ပါဝင်ဆွေးနွေးရတဲ့စာရေးသားဖိတ်ပုတွေနဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ။
်